skyline မူရမျိုးတတော်ရက်ကွက်မှာနေနေဝင်တများတိုက်ပြီးကိုဝင်ဆောင်အမျိုးသမီးတူကိုပြစ်ခတ်ခဲ့တဲ့လူတွေဟာမျိုးပြပြောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့သူတို့ကိုဖမ်းဆီးထားတဲ့မုံရွာ Guardian Force ကပြောပါတယ်။အဲ့ဒီဖြစ်စမှာပါဝင်တဲ့ကျူးလွန်သူ9ဦးကိုဖမ်းဆီးထားပြီးအချင်းနောက်နဲ့ပို့လိုက်တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမုံကစူးစီးတင်ပြပေးပါမယ်ခင်ဗျာ။
မုံရွာမြို့ထန်းတော်ရက်ကွက်အင်းဖြက်လန်ကနေအိမ်တိန်ကိုဩဂုတ်လ10ရက်နေ့လယ်3နာရီဝန်းကျင်မှာလူတစုရောက်လာပြီးပစ္စည်းလူရရင်နေအိမ်မှာရှိတဲ့လူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာပါ။အဲ့ဒီပြစ်ခတ်မှုကြောင့်မွေးကန်ဤကိုဝင်ဆောင်အမျိုးသမီးသေဆုံးခဲ့ပြီးဖုန်းနှလုံးနဲ့ဆိုင်ငယ်တစ်စီးကိုလည်းယူဆောင်သွားတယ်လို့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။ကျူးလွန်သူတွေကိုမုံရွာ Guardian Force ကဖမ်းဆီးရမိပြီးသူတို့ကိုစစ်ဆေးနေတဲ့ရုပ်သံဖိုင်နဲ့လူမှုကွန်ရက်ကနေတဆင့်ပြန့်နှံ့လာပါတယ်။ကျူးလွန်သူ9ဦးလုံးကိုအကျဉ်းထောင်နဲ့ပို့ထားလိုက်ပြီလို့သူတို့ကိုစစ်ဆေးခဲ့တဲ့မုံရွာ GF တာဝန်ရှိသူကိုအကူကပြောပါတယ
်။နောက်ဆုံးအချိန်လေးကတော့ကျွန်တော်တို့အခုသူတို့ကိုထောင်တော့ပို့လိုက်ပြီပေါ့နော်အကျဉ်းထောင်ကိုပို့လိုက်ပါပြီ။ကျွန်တော်တို့ဘက်ကအကျဉ်းထောင်ပေါ့ဗျ
။မုံရွာ Guardian Force ဟာစကိုင်းတိုင်းထဲမှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ဒေသခံအဖွဲ့တွေကတိုက်ပွဲတွေမှာပူးပေါင်းမဟာမိတ်အနေနဲ့ဝင်ရောက်ပါဝင်လေးရှိပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်မှာဖြစ်ပွားခဲ့တဲ့6ရက်ကြာတိုက်ပွဲမှာလည်းမုံရွာ Guardian Force အပါအဝင်ဒီကံတော်လိုင်းအဖွဲ10ဘွဲ့တည်းမှနဲ့ပူပေါင်းပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ကြတာပါ။နေအိမ်ထဲဝင်ပစ္စည်းတွေကိုလူရက်ပြီးကိုဝင်ဆောင်အမျိုးသမီးကိုတနက်နေ့ပြစ်တက်သွားသူတွေဟာမုံရွာ Guardian Force ကဆိုပြီးအစောပိုင်းမှာဆွဆွဲတာတွေလည်းရှိခဲ့ပါတယ်။ကျူးလွန်သူတွေဟာမုံရွာ GF ကမဟုတ်ကြောင်းညှင်းဆိုထားပြီးမျိုးပြပြောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့ကိုဝါကူးကပြောပါတယ်။
ကျွန်တော်တို့စေကြောင်းကလူပေါ့အချင်းချင်းပြန်ဖမ်းနေပေါ့ကျွန်တော်တို့လုပ်တဲ့သူချင်းနဲ့ဟုတ်အဲ့ဒါအဲ့ကိစ္စကိုလည်းခဏနေကျွန်တော်တက်ရှင်းပေးပါမယ်။ဒီကောင်တွေလည်းရက်နဲ့ကင်နဲ့အဖွဲစီရပဲ
UG အဖွဲပေါ့ UG အဖွဲဟိုပဲလောလောဆယ်တော့အဲ့အဖွဲကိုအတီးပြူတော့ကျွန်တော်တို့လိုက်နေတယ်ဗ
ျမုံရွာမျိုးထန်းတော်ရက်ကွက်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်အဲ့ဒီအနီးတစ်ဝိုက်မှာစစ်ကောင်စီအဖွဲတွေရှိနေတယ်လို့သိရပါတယ်မြို့တွင်းအသွားအလာကတော့ပုံမှန်အတိုင်းရှိနေပြီးအရင်ရက်တွေကလို့အချို့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတော့ဆက်ပြီးရှိနေတယ်လို့မုံရွာဒေသခံတို့ကပြောပါတယ
်ဒီတော့အထူးခြားကြီးတော့မရှိပါဘူးမဟုတ်အမျိုးတွေတော့အဲ့လိုတချို့တလီတနေရတော့အဆက်ဖြေရှိရလို့ရှိရပါမှာဟုတ်။ဒါတော့သွားကြပါလေမဟုတ်။တခါတလီတော့အလိုမျိုးကြီးလမ်းမှာဆက်ဖြေရလို့ပါလို့ရှိရခြင်းဟုတ
်။တိတ်ဆုံးသူအမျိုးသမီးဟာဥကောင်းကိုကြည်ထိမှန်ခဲ့ပြီးတော့မိခင်နဲ့အတူဘိုက်ခဲကကလေးပါတိတ်ဆုံးသွားခဲ့တာပါ။ကျူးလွန်သူတွေဟာမျိုးပြပျောက်ကြားအဖွဲ့ကဖြစ်တယ်လို့သူတို့ကိုဖမ်းမိထားတဲ့ Guardian Force ကပြောပေမဲ့ VOA အနေနဲ့တီးကြားအတိမပြုနိုင်သေးပါဘူး။မုံရွာမျိုးပေါ်မှာစစ်ကောင်စီတပ်တွေလှည့်လည်သွားလာပြီးလမ်းမပေါ်မှာစစ်ဆေးရာတွေရှိနေတဲ့ကြားကကျူးလွန်သူမသိတဲ့လူရဲမှုတွေကလည်းရှိနေတာပါပစ္စည်းဝင်လူရဲသူတွေမှာတနက်ပလာတာမျိုးလည်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ပြပြီးအကြမ်းဖက်ဓားတိုက်လူရဲတာတွေဟာတကြံကာလပြီးနောက်ပိုင်းမုံရွာမြို့ပေါ်မှာခက်စိတ်စိတ်ဖြစ်လာပြီးမဲ့ရဲစခန်းမှာတိုင်ကြားတာမျိုးတိတ်မတွေ့ရဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဘသူဘဝကျူးလွန်နေဆိုတာမသိရတဲ့ခိုးဆိုးလူရဲမှုတွေပြစ်ခတ်ခံရတာတွေကမကြာခဏဆိုလိုရှိနေပြီးနေဘက်အချိန်မျိုးပြနေရာတွေမှာပါလုံခြုံရေးစိုးရိမ်ရတဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။